တရင်မီဒီယာအကြောင်းရင်းတစ်ကြောင်းပေါ်ပေါက်လာရေးအတွက်ကိုကျိုးပန်းနေတဲ့နေရာမှာအခုဆိုလို့ရှိရင်ဒီဖြစ်မြောက်ရေးအတွက်ကိုလုပ်ငန်းကော်မတီကဖွဲ့စည်းပြီးပြီလို့သိရတယ်ခင်ဗျ။အဲ့တော့ဒီလုပ်ငန်းကော်မတီကအဓိကဘာတွေများစပြီးဆောင်ရွက်နေပါပြီလဲခင်ဗျ။ဟ
ိုအဓိကကတော့ကျွန်တော်တို့ဒီလုပ်ငန်းကော်မတီဆိုတာကျွန်တော်တို့ကဒီအကြောင်းဟိုယာယီပုတ်ဖွဲ့ပေါ်လာဖို့အတွက်ကိုကျွန်တော်တို့ကအာမီဒီယာတီးတီးရအဖွဲ့တွေပါဝင်မဲ့အညီလာခံကျင်းပနိုင်အောင်ကျွန်တော်တို့ကလုပ်ဖို့တာဝန်ရှိတယ်။အနောက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့မီဒီယာအသီးသီးက founding member အဖြစ်ပါဝင်လို့ရအောင်လို့ကျွန်တော်တို့ကလှုပ်ဆောင်ရဖို့တာဝန်ရှိတာပေါ့နော်အဓိကတော့အဲ့လိုတာဝန်တွေကိုကျွန်တော်တို့ကလှုပ်ဆောင်ပေးရမယ်
။ဟုတ်ကဲ့ဒီကြောင်ဖြစ်မြောက်ရေးအတွက်ပေါ့လေအကူအညီတွေကိုဒီပေါ်နိုင်ငံတကာရရှိမယ်လို့ကျွန်တော်သိရတယ်ခင်ဗျအထူးသဖြင့်တော့ဥရောပနိုင်ငံတွေကပေါ့လေဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းထပ်ပြောပြပြအောင်ခင်ဗျအကူအညီတွေများဘယ်ရထပ်ပြီးတော့များရရှိပါသေးလဲခင်ဗျ။
အခုတော့စဉ်းစားရတော့အရင်အဖွဲ့တွေအကူအညီပေးတဲ့အဖွဲ့တွေလည်းရှိတယ်။ဟုတ်ကဲ့ကျွန်တော်တို့စဉ်းစားတာကသူတို့ဖို့ရမချိုးတဲ့အခါမှာကျွန်တော်တို့ဆက်ပြီးတော့ရေရှည်သွားလို့ရအောင်ဆိုတဲ့ဒီမှတ်ချက်ကလည်းရှိတာပေါ့အဲ့တော့ကျွန်တော်တို့ကသူတို့ဖို့ရအပြင်မှာနောက်ကျွန်တော်တို့ဒီ local ကပြည်တွင်းမှာရှိတဲ့မီဒီယာတီးတီးကနေ founding member ဖြစ်ပေါ့မယ်ဆိုရင်သူတို့ကဟိုပေါ့နော်ဒီ member fees နေနဲ့အသက်မှတ်ထားမျိုးကျွန်တော်လုပ်ပါလိမ့်မယ်ခင်ဗျာဆိုတော့အဲ့ဒီကနေလေဒီចောင်းကိုဆက်ပြီးသွားဖို့အတွက်ကိုကျွန်တော်တို့အတလေးတော့စဉ်းစားထားတာရှိတယ်ခင်ဗျာအပြင်ကဒိုနာအပြင်ပေါ့နော်ကို့အထက်ကနေ contribute လုပ်ဖို့လည်းကျွန်တော်တို့စဉ်းစားထားတာမျိုးရှိပါတယ်ခင်ဗျာ
အခုပေါ်လေ founding member ဖွဲ့ဖို့အခုကြိုးစားနေကြိုးစားနေတဲ့ခါမှာပေါ့လေဘယ်လိုအရေးချင်းကန့်သက်ချက်တွေများရှိပါလဲခင်ဗျာဘာလို့ကျွန်တော်ဒီမေးခွန်းမေးရလဲဆိုတော့ကျွန်တော်ကြားနေတာမှာအခုပေါ်လေကြောင်းဖြစ်မြောက်ရေးအတွက်စပြီးလုပ်တဲ့အချိန်မှာပေါ့လေမီဒီယာကြီးတစ်ခုနှစ်ခုလောက်ကပါလာပြီးတော့သူတို့ကဝင်လုပ်မယ်ပုံစံမျိုးတွေကြားရတယ်ခင်ဗျာပေါ့အဲ့အဲ့ဒါကျွန်တော်နည်းနည်းရှင်းပြပြပေါ့ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့အဲ့ဒီ founding member ဖြစ်နေဘယ်သူတွေပါဝင်လို့ရမလဲဆိုတဲ့အသေးစိတ်ကိုကျွန်တော်တို့ဆက်ပြီးတော့နာမည်စနေနေ့မှာကျွန်တော်တို့ဆက်ပြီးဆွေးနွေးဖို့ရှိတယ်။ဒီနေ့မနက်ကတော့ကျွန်တော်တို့ကကော်မတီလုပ်ငန်းကော်မတီပထမဆုံးဆွေးနွေးပေါ့နော်ကျွန်တော်တို့ဘာတွေလုပ်မယ်ဘယ်ချိန်မှာဘာတွေပြောင်းလုပ်မယ်ဆိုတော့လည်းကျွန်တော်တို့ကဆုံးဖြတ်နိုင်သေးတယ်။ဆိုနာမည်စနေနေ့မှာအဲ့လိုပေါ့ founding membership ဖြစ်ဖို့ကိုဘယ်လိုမျိုးအချက်လက်တွေကျွန်တော်ထည့်သွင်းမလဲ။ founding membership ကိုဘယ်သူတွေကဖြစ်နိုင်တယ်လဲဘယ်သူတွေဆိုဘလောက်ကျွန်တော်တို့ဒီ member fees ပေးရမလဲဆိုတော့ဆုံးဖြတ်မယ်ခင်ဗျာ။လောလောဆယ်တော့ကျွန်တော်တို့ကဒီလုပ်ငန်းကော်မတီကနေပြီးတော့ဘာတွေလုပ်မယ်ဆိုတာပဲစာပြီးဆုံးဖြတ်ရတယ်။အဲ့ဒီဘသူတွေက member ဖြစ်တဲ့နဲ့ဘသူတွေက member ဖြစ်ဖို့ရည်ချင်းရှိတယ်ဆိုတာကိုကျွန်တော်တို့လာမယ့်စနေနေ့မှာဆုံးဖြတ်ပါမယ်ခင်ဗျာ။ခုနပြောရင်မီဒီယာကြီးတစ်ခုတစ်ခုကနေလက်ဝက်ကြီးအုပ်မဲ့ရင်ကကင်းအောင်လို့ဆိုပြီးကျွန်တော်တို့အဲ့လိုမျိုးစာပြီးတော့စီစဉ်တော့ဆွဲထားတာပေါ့နော်။အဲ့လိုအားလုံးကပတ်ဝန်းရတယ်အားလုံးနဲ့ပတ်သက်တယ်ဆိုတဲ့ပုံစံမျိုးဖြစ်သွားအောင်လို့ကျွန်တော်တို့ကလောလောဆယ်တော့အဲ့လိုမျိုးလွတ်လပ်တဲ့ပုံစံဖြစ်အောင်လို့ကျွန်တော်စာပြီးတော့ပုံစံတော့ဆွဲနေပါလားခင်ဗျာ
။ဟုတ်ကဲ့။ဟုတ်ကဲ့အခုတစ်ဆက်သေးပေါ့လေ။ဒီလုပ်ငန်းကော်မတီနေနဲ့ဒီပေါ်ဒီ founding member စီဖွဲ့ပြီးတဲ့အချိန်မှာဘာဆက်လုပ်မှာလဲခင်ဗျာ
ကျွန်တော်တို့ကယာယီသဘောတော့ပဲဆိုတော့ကျွန်တော်တို့လောက်ရမှာကဒီအဖွဲ့ကိုခုနပြောတဲ့ကျွန်တော်တို့ဒီတရားဝင်မပုံတင်နိုင်ဖို့ကျွန်တော်ကြိုးစားမယ်ပြီးတော့မှအဲ founding member စီရလာအောင်လို့ကျွန်တော်တို့ကနေပြီးတော့အလုံးအတွက်ကိုပေါ့နော်ကျွန်တော်ဒီ information တွေဖြန့်ဝင်မယ်သူတို့ပါဝင်လာအောင်ကျွန်တော်လောက်ဆောင်ပေးမယ်ပြီးသူတို့ပါဝင်လာပြီဆိုတော့အဲ founding member စီပါတဲ့ assembly ကျွန်တော်ကခေါ်မယ်အဲ assembly ကနေပြီးတော့မှသူတို့ကအကြောင်းရဲ့ board of director ကိုပြန်ယူရမှာပေါ့နော်ကျွန်တော်တို့ကdata ဖြစ်မြောက်လာရေးနဲ့အဲ့ဒီကျွန်တော်တို့ founding member တွေရလာရေးကိုပဲကျွန်တော်တို့ဒီလုပ်ငန်းကော်မတီကလုပ်ရမယ့်ပုံစံရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီကြောင်းနဲ့ပတ်သက်ပြီးတော့အခုဆိုလို့ရှိရင်ပေါ့ဒါအစာပြိုးပြီးစပြီးလုပ်ဆောင်နေတယ်ပေါ့လေဒါနဲ့ကျွန်တော်ကြားနေတဲ့သတင်းအရဆိုလို့ရှိရင် diploma သင်တန်းတစ်ခုလည်းပဲစပြီးဖွင့်မယ်လို့ကြားရတယ်ခင်ဗျာအဲ့ဒါဟုတ်ပါသလားခင်ဗျာ
ဟုတ်ကဲ့ဒီလိုဖြစ်မယ်ဆိုကျွန်တော်ကအခုလောလောဆယ်တော့ 1 year diploma course ပေါ့နော်အဲ့လိုဒီရအောင်တော့ဖို့တော့အစီအစဉ်ထားတယ်ຢာသားချက်တော့ရှိလို့ရှိတယ်ဆက်ပြီးတော့အသေးသေးဆွေးနွေးကြမှာရှိပါသေးတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ရပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ။